တော်ရရှိမှာခင်ဗျာပရိုဆိုဒေးဗစ်တော်ကွယ်လွန်ပြီး2နာရီခန့်အကြာမင်္ဂလာတုံစစ်ဆေးရုံကြီးကိုရောက်ရှိလာတဲ့ပြည်တော်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ခေါင်းဆောင်တူဖြစ်သူတမရယုံပြည်တော်စုဝန်ကြီးဦးအောင်မင်းနဲ့ RFA တွစ်ဆုံမေးမြန်းထားတာကိုဦးစွာတင်ပြပါရစေ
။ကျွန်တော်တို့ရဲဘော်ရဲဘက်တယောက်စုံပါသွားတာလို့ကျွန်တော်ခန့်ယူပါတယ်။သူကတကယ်တော့ငြိမ်းချမ်းရေးကိုတကယ်လိုချင်တဲ့လူယောက်ဖြစ်ပါတယ်။ကျွန်တော်တို့ဒီ KNU KNL ဒီဘက်နဲ့ငြိမ်းချမ်းရေးလုံခန်းစင်နဲ့အားလုံးကိုသူတို့ကစားခဲ့တာဖြစ်ပါတယ်။ကျွန်တော်ပမာဆုံးစားတွေ့တဲ့အချိန်တုန်းကဖရိုဂျီမူတူစေဖိုဖရိုဒေးဗစ်ထောဖရိုအာတူအဲ့ဒီသုံးအောင်လည်းကျွန်တော်စားတွေ့ခဲ့တာဖြစ်ပါတယ်။ဒီငင်းငယ်ကြီးဖြစ်စဉ်တွေအားလုံးကသူတို့ကစားခဲ့တယ်လို့ပြောလို့ရပါတယ်။ဖရိုဒေးဗစ်ထောထားခဲ့တဲ့တာဝန်တွေကိုကျန်တဲ့လူကဆက်ယူသွားမှာပဲ။ကျွန်တော်တို့ဘက်ကလည်းဒီတိုင်းပါပဲ။ငင်းငယ်ကြီးကိုထားရငင်းငယ်ကြီးကိုမရောက်ရအောင်ဆောင်ရွက်မယ်လို့လည်းဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။လားတူပဲကင်ယူကန်လည်းဘက်ကလည်းဒီလိုပဲဆုံးဖြတ်ထားပါတယ်။ကျောင်းလို့လည်းခုဒီချိန်မှာအရေးကြီးတဲ့ကာလဖြစ်တယ်။ဒီချိန်မှာတို့အစည်းအဝေးတွေလုပ်နေကြတယ်။ဟလာငင်းငင်းရင်ထားတော့ငင်းငင်းကိုမရောက်ရအောင်သွားမယ်ဆိုပြီးတော့တို့ပြင်ဆင်နေတာလည်းကြားရပါတယ်။ကျောင်းလို့ဒီချိန်မှာတော့ဖိုတိုတေးဗစ်ထောကဒီငင်းငင်းရဲ့ရောင်ဒီတန်းတဲ့ချိန်မှာဆုံးသွားတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။သို့တော်လည်းပဲဒီအရသာကိုနောက်ဆုံးချိန်ကိုသူမြင်တွေ့ခွင့်မရတဲ့အတွက်ကျွန်တော်စိတ်မကောင်းဖြစ်ရပါတယ်
။တော်ရရှိမှာခင်ဗျာ။ဖရူဆိုဒေးဗစ်တော့ဟာကရင်လူမျိုးတွေကိုချစ်တယ်လို့တနိုင်ငံလုံးမှာရှိတဲ့တိုင်းရင်းသားတွေအားလုံးစီလုံးညီညွတ်ချစ်ကြည်ရေးကိုလည်းခိုင်မြဲအောင်တည်ဆောက်လိုသူဖြစ်တယ်။အထူးသဖြင့်မှတ်ပုံတွေအထောက်အထားမရှိပြည်တွင်းစစ်ကြောင်တော်ရဲတောင်တွေတွေမှာထွက်ပြေးတိမ်းရှောင်ပိုအောင်နေကြရှာတဲ့ကရင်တိုင်းရင်းသားတွေကိုကူညီကယ်တင်ဖို့အလေးထားပြီးမျှော်မှန်းကြိုးပမ်းဆောင်ရွက်ခဲ့သူဖြစ်တယ်လို့ဇနီးဖြစ်သူနော်ချင်းကြာကလည်းပြောပြပါတယ်။
သူကရင်လူမျိုးတွေကိုပဲသူချစ်တယ်။နောက်ဟိုငင်းငင်းချင်းချင်းနေရအောင်သူကလိုချင်တယ်။ယွာသူယွာသားတွေလည်း displaced person မဖြစ်အောင်လေသူလိုချင်တယ်။ဒါကြောင့်သူကအတတ်နိုင်ဆုံးစွန့်စားရပါဟဲ့နော်။သူအသက်65နှစ်။နောက်သူဟိုကရင်လူမျိုးတွေလေအားလုံးကိုမှတ်ပုံတင်ရစေချင်တယ်လေ။အဲ့ဒါသူကြိုးစားနေပါတယ်နော်။အားလုံးဟိုတောင်ပေါ်ကလူရောတောထဲမှာလူတဲ့လူတွေကသူတို့မပုံတည်မရှိကြဘူးလေယူရီးယားပဲကူးရင်လည်းအဖမ်းခံရတယ်ကို့ဘမပြည်ဘက်ကလည်းသူ့မှာလက်ဆုပ်လက်ကင်ဘာမှမရှိတဲ့အတွက်ကြောင့်သူကအဲ့ဒါတစ်ခုပဲလိုချင်တယ်အရေးကြီးဆုံးပဲသူအဲ့ဒါလိုချင်တယ
်တဆက်တည်းဖရူဆိုဒေးဗစ်ထောနဲ့တနေတဲ့သားဟင်္ဒရာဇာတိဖြစ်တဲ့ရန်ကုန်မြို့ကကရင်တိုင်းရင်းသားခေါင်းဆောင်တူဖြစ်သူအုံနောက်နဲ့အာယုံကျော်ခွဲစိတ်ပါရကူပမောက္ခဒေါက်တာစောဆိုင်မွန်တာကိုလည်းဖရူဆိုဒေးဗစ်ထောရဲ့ဘဝရည်တည်ချက်ကောက်ကြောင်းတစီတစောင်းကိုမေးမြန်းခဲ့ပါတယ်
။အခုကွယ်လွန်သားတဲ့ဖရူဆိုဒေးဗစ်ထောဟာဘလူးကရင်ခေါင်းဆောင်တယောက်လဲဆိုတာဆရာရှင်းပြပါအောင်ခင်ဗျာ
။သူက KNU မှာငင်းချိုင်းနဲ့ပတ်သက်ပြီးဦးဆောင်တဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်။သူကအင်မတန်တည်ကြည်ကြည်နဲ့ရှိတဲ့ပုဂ္ဂိုလ်နိုင်ငံရေးကိုရှေ့မီနောက်မီဖြစ်တဲ့နောက်ပြီးဆက်ဆံရေးမှာလည်းအင်မတန်ပြည့်ပြည့်တဲ့နဲ့ပြောတတ်ဆိုတဲ့ပုဂ္ဂိုလ်တူဖြစ်တဲ့အချက်လက်တွေငါပတ်သက်လို့သူကဆေးဆုံဆုံးသိတဲ့သူတယောက်ဖြစ်တယ်။ငင်းငင်းချိုင်းမှာလည်းသူအဓိကဦးဆောင်တဲ့နေရာမှာသူလည်းသူပါဝင်ဖြစ်ပါတယ်
။ဆရာနဲ့ဘယ်တော့ကစသိကြတာတော့ခင
်ဗျာ။သူကကျွန်တော်ဟင်္သာသာအတူတူပဲ။သူကဟင်္သာရဲ့အမြောက်ပိုင်းစစ်ပြီးအောင်စသည
်။သူကလုံသွားတဲ့အတွက်ပေါ့လေ။ဆရာတို့အနေနဲ့ဘယ်လိုတွေများဟိုဆုံးရှုံးမှုတွေရှိနိုင်လဲ
။သူဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့ဒီငင်းချိုင်းကိစ္စမှာပေါ့။နည်းနည်းအခက်အခဲလေးရှိသွားတာပေါ့လေသူတော်လည်းကြံတဲ့ပုဂ္ဂိုလ်တွေကလည်းအားလုံးဒီငင်းချမ်းရေးကိုမင်းကရတဲ့အထိကိုကောင်းကွန်ချောချောမှုဆက်ပြီးလုပ်သွားမလို့တာနိဋ္ဌာချထားပြီးသားဖြစ်ပါလေအဲ့တော့လည်းနိုင်ငံတော်အစိုးရဘက်ကတည်းကအကုန်လုံးကလည်းသဘောတူပြီးဆက်ဆောင်ရွက်နေစေဖြစ်တယ
်သူမတိတ်ခင်မှာပေါ့ဆရာရေမှတ်မိရရပါလေဆရာကပြောခဲ့တဲ့စကားတွေမှာရှိပါလား
သူကပြောတာကိုကျွန်တော်ဒီပြည်တွင်းမှာဒီကိုဖြစ်ပြဋိပက္ခတွေကအားလုံးကဆိုရင်မဖြစ်သင့်တဲ့ဟာတွေပေါ့နော်အားလုံးကကိုအခုဟာဆိုရင်မဟာအပြောင်းလဲအချိန်အခါတည်းရောက်နေပြီအားလုံးဖွင့်နေတဲ့ဒုနဲ့ဒုကဆိုရင်ညီကိုအရင်းချကလေးပြောင်းပြန်လက်တွဲပြောင်းမှငင်းချမ်းကြီးမှတစ်စိမ့်ပေါ့အဲဒီပြောင်းပြောင်းနိုင်ငံကိုပြောင်းပြောင်းထူထောင်မယ် nation building ပေါ့နော်အဲဒါပြောင်းပြောင်းဝိုင်းပြန်လုပ်ကြမယ်ဆိုပြီးတော့သူပြောပါတယ
်ပမုခဒေါက်တာစောဆိုင်မွန်သာပြောသွားတာပါရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကရင်တိုင်းသားရေးရဝန်ကြီးစောထွန်းအောင်မြစ်ကဆိုရင်ဖရူဆိုဒေးဗစ်ထောကွယ်လွန်သွားတာဟာငင်းချမ်းရေးကြိုးပမ်းမှုခေါင်းဆောင်တူဆုံးရှုံးသွားတာဖြစ်တယ်လို့မှတ်ချက်ပြုပါတယ
်ကျွန်တော်တို့ငင်းချမ်းရေးကိုပေါ်ဆောင်တဲ့အဓိကပုဂ္ဂိုလ်တယောက်ဆုံးရှုံးသွားတာကြောင့်မလို့ကျွန်တော်တို့စိတ်မကောင်းဘူးဗျာဘာကြောင့်လဲဆိုတော့ငင်းချမ်းရေးကလည်းပြီးဆုံးတဲ့အချိန်တိမရောက်သေးဘူးကိုဒါမှမဟုတ်ကျွန်တော်တယောက်တော့အားရော့သွားတာပေါ့သူကတော့ဟိုတောက်လျှောက်ငင်းချမ်းရင်းကိုလုံနေတာပဲလေတောက်လျှောက်လုံရမကဘူးသူကဟိုတော်တော်လေးကို နေကြရေလိုလားနဲ့ဆောင်ရတဲ့ပုံကဖြစ်ပါတယ်အဲဒီတိုင်းပြည်လုံးနေကြရရဖို့သူကမျောလင့်ချက်ရှိတယ်လို့ပဲယူဆတာပါပဲ
စောဒီဗစ်တော်ဟာအမှန်တရားကိုရဲရဲဝံ့ဝံ့ပွန့်ပွန့်လင်းလင်းပြောဆိုတတ်သူလို့မှတ်ချက်ပြုသူတူကတော့ပမောက္ခဒေါက်တာကျော်ရဲ့လှိုင်ဖြစ်ပါတယ
်ဦးဒီဗစ်ကပါလဲဆိုတဲ့အခါကျတော့အမှန်ကိုအမှန်တိုင်းသူစိတ်ထဲမှာရှိတာကိုရင်းရင်းနဲ့ပွန့်ပွန့်လင်းလင်းပြောရတဲ့လူတယောက်ပါအဲ့ဒီလိုမျိုးပြောလိုက်တဲ့စကားတွေဟာသူကတိုင်းရင်းသားကိစ္စသူ့အဖွဲ့စည်းပဲဖြစ်တခြားအဖွဲ့စည်းပဲဖြစ်ဖြစ်အစိုးရပဲဖြစ်မာတာကိုမာတာမန်တာကိုမန်တာသူယုံကြည်တဲ့အတိုင်းပြောခဲ့တဲ့လူတယောက်တော့သူကငင်းငင်းဟိုတော့တကယ်လို့ကျွန်တော်လူပါ
ပရူဆာဒေးဗစ်တော့ရဲ့ရုပ်အလောင်းကိုမူလကတက်မတော်လေရင်နဲ့မိသားစုနေရဲ့ထိုင်းမြန်မာနယ်စပ်ကိုပို့ဆောင်မှုစီစဉ်ခဲ့ပေမဲ့နောက်ပိုင်းမှာအစီအစဉ်ပြောင်းလဲသွားခဲ့ပါတယ်မိသားစုဆန္ဒအတိုင်းရုပ်အလောင်းကိုအောက်တိုဘာ15ရက်မနေ့2နာရီလောက်မှာမော်တော်ကားအဆောင်အယောင်နဲ့တကွာကား9စီးကပ်နဲ့ထိုင်းမြန်မာနယ်စပ်ကိုပို့ဆောင်အပ်ဆဲဆဲမှာဝန်ကြီးဦးအောင်မင်းခေါင်းဆောင်ပြီးဆေးရုံကိုရောက်ရှိလာသူတွေအားလုံးကပရူဆာဒေးဗစ်တော့ရဲ့ရုပ်အလောင်းကိုအလေးပြုခဲ့ပြီးတဲ့နောက်မော်တော်ယာဉ်နဲ့စတင်ထွက်ခွာသွားခဲ့ပါတယ်
။ဒီတိုင်းသားကောင်းဆောင်ဒီပဲထွားလေကျုပ်လေမြဲ
ဖအမျိုးမှာတော့ဝန်ကြီးချုပ်ဦးစောမင်းကောင်းဆောင်တဲ့ကင်းပြည်နယ်အစိုးရအဖွဲ့ကလိုအပ်ချက်တွေကိုဖြည့်ဆည်းဆောင်ရွက်ပေးဖို့ရှိပြီး KNU ဘက်ကဖအမှာလာရောက်စောင့်ဆိုင်းနေမဲ့အဖွဲ့ကတော့မကြာခင်ကာလမှာ KNU KNLA တပ်မဟာအားလုံးရဲ့စေဦးစီးချုပ်တာဝန်စတင်ထမ်းဆောင်တော့မယ်လို့သတင်းတွေထွက်ပေါ်နေတဲ့ဘူဂျုတ်စောဂျော်နီနဲ့အဖွဲ့ဖြစ်တယ်လို့သိရပါတယ်။ဖရူစောဒေးဗစ်ထော့ရဲ့ရုပ်အလောင်းကိုသူ့ရဲ့မိခင်အုတ်ဂူရှိယာမဲဆောက်မြို့ကနေ2နာရီလောက်ကားနဲ့သွားရတဲ့မက်ထရစ်အရက်မှာတဂျိုစာပနအခမ်းအနားကျင်းပမယ်လို့လည်းသိရှိရကြောင်းပါခင်ဗျာ။